ဆိုရာတို့ကြာမူအားဖြင့်သဘောတူညီချက်တွေကိုလက်တွေ့အကောင့်ထဲပေါ်နိုင်ဖို့နှစ်ဖက်ကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်ဖို့အရေးကြီးတယ်လို့တိုင်းရင်းသားအရေးလှုပ်ရှားသူတွေကပြောပါတယ်မြန်မာနိုင်ငံရေးဖြစ်စဉ်တိုးတက်ပြောင်းလဲမှာဒေသတွင်းတည်ငြိမ်ပြီးစစ်ပြေးဒုက္ခတွေနေရရင်ပြန်နိုင်ရင်ရေးရှိမှာဘဝရည်ရွယ်အကောင့်ထဲပေါ်နိုင်မှာဖြစ်လို့ငြိမ်းချမ်းရေးလက်တွေ့အကောင့် ုတဲ့တောင်းဆိုချက်အပါအဝင်အချက်၉ချက်ကိုအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဘက်ကမူအပြင်းသဘောတူခဲ့တာဖြစ်ပါတယ်။ဒီချက်တွေကိုတော့အပြည့်ရဲ့စာချုပ် MCA ကိုလက်မှတ်မရေးထိုးသေးတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ဘက်ကတင်ပြခဲ့တာဖြစ်ပါတယ်။လက်တွေ့အကောင်အထည်ဖော်နိုင်မှုကနှစ်ဖက်ကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးဆုံးဖြစ်တယ်လို့စစ်ပြေးဒုက္ခသည်အရေးနဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေကသုံးသပ်ပြောဆိုလိုက်ပါတယ်။စစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသတွင်းခြေဆိုင်လူမှုအဖွဲ့အစည်းတွေစုဖွဲ့ထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်မှုဦးခွန်ရှောင်းအောင်ကလည်းအခုလိုပြောပါတယ
်။တွေးဆုံဆွေးနွေးမှုအရာဒီငြိမ်းချမ်းရေးဖြစ်စဉ်အရာအခုလိုဆက်ဆင့်ဆွေးနွေးဖြစ်တဲ့ကိစ္စကိုတော့ကျွန်တော်တို့အနေနဲ့ကြိုဆိုရမယ်လို့တော့မြင်တာဖြစ်ပါတယ်။ဒါပေမဲ့တကယ်ပဲဒီစစ်မှန်တဲ့ဟာပေါ့နော်။တကယ်ပဲဒီနိုင်ငံရေးနည်းလမ်းနဲ့အပြေရှားပြီးမှစစ်မှန်တဲ့ငြိမ်းချမ်းရေးဖြစ်စဉ်ဖြစ်လာဖို့တော့အရေးကြီးတာဖြစ်ပါတယ်။တကယ်ပဲဒီထက်ပိုပြီးမှမြင်သာတဲ့ဟာမျိုးဖြစ်လာဖို့တော့လည်းလူတွေလုံးလည်းမြင်မိတာဖြစ်ပါတယ
်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့ဆိုရင်တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးတင်းမာမှုတွေဖြေလျော့နိုင်မှုအတွက်တိုင်းရင်းဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေကိုရပ်ပစ်မှရမယ်လို့လည်းအပြည့်ရထားတဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP အဖွဲ့ရဲ့အတွင်မှုဦးအောင်စန်းမြင့်ကလည်းပြောပါတယ
်။ကျွန်တော်တို့ကဒီစစ်ရေးတဲ့ project ကိုကျွန်တော်တို့ကမြန်မာပြည်သဘောတူဖြစ်ရလို့ဆိုပြီးနေလို့ရှိဒီ ground level မှာစိုက်ပွဲတွေကတက်တချင်နေပြီးတော့ဗျာရှမ်းတို့ကချင်နေတဲ့စိုက်ပွဲတွေဖြစ်နေရတဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါကကျွန်တော်တို့ရှိဆက်သွားဖို့အတွက်ဒီဟန်တာဖြစ်တယ်လေ။ဒါတွေကိုအစိုးရနဲ့ဖြစ်တတ်ကြတယ်ဒါတွေရပါတော့ဒီလိုဖြစ်နေတဲ့ရပ်ဆန့်ကြိုးလို့ရတယ်။အဲ့လိုဒီလိုရှိလာကြတော့ကျွန်တော်တို့ရှိဆက်သွားဖို့အချိန်ကတော့နည်းကလာပြီလို့ကျွန်တော်တို့ဆိုလို့ရတယ်နော်။ဒီလိုလိုကြရတော့အဲ့ဒီမှာကိစ္စတွေလည်းရှိနေသေးတယ်အမှန်တူရင်တူရင်ကြာတော့နည်းနည်းလေးခန့်တာလို့ဖြစ်နေတာပေါ့နော
်အထူးသဖြင့်ကတော့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသတွေမှာစစ်ရေးတင်းမာနေဆဲဖြစ်ပါတယ်စစ်ဘေးကြောင့်ဘေးလွတ်ရာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကအဆင်ပြေချောမွေအောင်မြင်မှဖြစ်မှာမို့ဒုက္ခသည်တွေဘက်ကလည်းငြိမ်းချမ်းရေးအဆင်ပြေစေလိုတဲ့ဆန္ဒအထူးရှိကြကြပါတယ်ဒါကြောင့်မို့လို့စစ်ရေးတင်းမာမှုတွေအရှိန်လျှော့ချစေချင်ပါတယ်လို့ရှမ်းလူငယ်ကွန်ရက်အဖွဲ့ပြောခွင့်ရဆိုင်တော်ဆိုင်ကပြောပါတယ်
အခုနေတော့ငင်းချင်းလက်မထိုးတာကအချိန်ကောင်းလဲမနေတော့ပါဘူးတပွဲပြီးတပွဲဟိုတစ်ချိန်ပြီးတစ်ချိန်ဟိုအစိုးရလက်ထက်တစ်ခုပြီးတစ်ခုအပြောင်းပါလဲဒီငင်းချင်းလက်မထိုးတာရဲ့လုံးနေများလဲများပြီတော့အချင်းချင်းယုံကြည်မှုမရှိတဲ့ကကျတော့ဒီငင်းချင်းရဲ့တိပြီးတော့ထိုင်တိုင်းမပေါက်သေးတာလို့ကျွန်တော်တို့ဟိုမြင်ပါတယ်ခင်ဗျာ
တိုင်းရင်းဒေသတွေမှာနှစ်ဖက်ထိုးစစ်ဆင်ပြစ်ခတ်တိုက်ခိုက်မှုတွေအများဆုံးရဆိုင်ပေးဖို့ကိုလည်းစစ်ပြေးဒုက္ခတွေတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနေတဲ့ဥခွန်ရှာအောင်ကလည်းတိုက်တွန်းပါတယ
်ကျွန်တော်တို့စစ်ပေဒုက္ခတီတီရဲ့အနေအထားအရပြောမယ်ဆိုရင်ဒီယုံကြည်မှုကိစ္စကအထူးဖြစ်တော့ကျွန်တော်တို့မြင်လာတော့တစ်ခါတိုက်ခိုက်တဲ့ကိစ္စထိုးစစ်ဆင်မှုကိစ္စတီနဲ့တိုက်ရိုက်ချိတ်ဆက်တယ်လို့မြင်မိတာဖြစ်ပါတယ်တကယ်ပဲဒီထိုးစစ်ဆင်ပြစ်ခတ်တိုက်ခိုက်မှုကိစ္စရည်စေးနိုင်မယ်ဆိုရင်ဒါဟာတော်တော်လေးယုံကြည်မှုတည်ဆောက်တဲ့အထက်မှာကြီးမားတဲ့ခြေလှမ်းဖြစ်မယ်လို့ကျွန်တော်တို့မြင်တာဖြစ်ပါတယ်ဒီအတိဆက်ဖြစ်နေမယ်ဆိုရင်တော့ပြည်သူလူထုတွေအတွက်လည်းဒီပေါ်မှာတော်တော်လေးယုံကြည်ရခက်တာပေါ့နော
်အပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတင်ပြလာပြီးအစိုးရဘက်ကမူအားဖြင့်သဘောတူလိုက်တဲ့အချက်၉ချက်ကတော့အစိုးရနဲ့တပ်မတော်ဘက်ကတပြည်လုံးအပြစ်ခတ်ရဲ့စေရေးစာကြေညာဖို့အပြစ်ခတ်ရဲ့စေရေးဆိုင်ရာစီမင်းတပ်ပိုင်းဆိုင်ရာကျင့်ဝတ်အပြစ်ရဲ့စောင့်ကြည့်ရေးလုပ်ငန်းလှမ်းညွှန်နဲ့တက်နေရာချထားရေးကြိုတင်သဘောတူမှုနောက်အပြစ်ခတ်ရဲ့စေရေးပူးတွဲစောင့်ကြည့်ရေးကော်မတီမှာနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်ဖို့စာရာတွေပါဝင်ပါတယ်ရှင်